မေဂန်နိုင်ငံသားရေးဝန်ကြီးဌာနတိုင်းပြည်ငါပုတ်ကိုဒါရိုက်ချိုလေးဟာဂျူလာ9ရက်ကတိုင်းပြည်မှာနေဆက်ကအကြီးဆုံးဒုက္ခသည်စခန်းတစ်ခုဖြစ်တဲ့မေလာဒုက္ခသည်စခန်းကိုသွားရောက်လေ့လာခဲ့ပါတယ်။သူ့ရဲ့ထိုင်းနိုင်ငံခီးစဉ်အတွင်းမြန်မာပြည်ဘက်ကထွက်ပြေးခိုလုံလာကြတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေတိုးမြင့်ပေးသွားဖို့ရှိတဲ့အကြောင်းထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအတိုင်ပင်ခံပုဂ္ဂိုလ်ဒဲရစ်ချောလက်ဟာဂျွန်လ9ရက်နေ့ကထိုင်းမြန်မာနယ်စပ်ကအကြီးဆုံးဒုက္ခသည်စခန်းတစ်ခုဖြစ်တဲ့မဲလစခန်းကိုတွားရောက်ခဲ့ပြီးဒုက္ခသည်တွေနေထိုင်နေရတဲ့အခြေအနေတွေနဲ့ကျန်းမာရေးဆိုင်ရာကိစ္စတွေကိုတွားရောက်လေ့လာခဲ့တာပါမဲလစခန်းအတွင်းကဒုက္ခသည်တဦးကတော့အခုလိုပြောပြပါတယ
်ဒါကတော့ဥပမာဟိုကျန်းမာရေးကိစ္စပါသူတို့လုပ်ပေးနိုင်တယ်လုပ်ပေးဖို့ပေါ့နော်ဒုက္ခသည်တွေကတော့ဒီထက်မှနေရတာကကတိနိုင်ငံကိစ္စပါကိစ္စအဲ့ဒါဘယ်လိုလုပ်ပေးမလဲမိကြတာပေါ့နော်သူလာတဲ့အခါမှာဒီမှာတွေ့သွားလဲဆိုရင်အပွဲ၄ခုနဲ့တွေ့သွားလဲတွေ့သွားလဲဆိုတော့ကျွန်တော်စခန်းကော်မတီနဲ့တွေ့တယ် PW တွေ့တယ် NW တွေ့တယ် KYO နဲ့တွေ့တယ် KYO နဲ့တွေ့တယ်ဒုက္ခနဲ့ကျန်တဲ့ဆိုလိုတာကဆံမရူးလူးနဲ့မတွေ့ရဘူ
းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအတိုင်ပင်ခံပုဂ္ဂိုလ်ဒဲရစ်ချောလက်လာရောက်ချိန်မှာဆွေးနွေးချိန်နည်းနည်းပဲရပြီးစခန်းတွင်းကအခြေအနေတွေကိုတော့လာရောက်မေးမြန်းသွားခဲ့တာဖြစ်တယ်လို့လည်းကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကတော့ပြောပါတယ်
။ဆွေးမိလာပဲဒီလိုအဲ့ဒီမှာနေပြီးတော့သူတွေကအဲ့ဒီစခန်းကြောင်းမြင်းတယ်နဲ့သူတို့ပြောလိုက်တာနဲ့ပြီးတာပဲ
။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနအတိုင်ပင်ခံပုဂ္ဂိုလ်ဒဲရစ်ချောလက်ဟာဂျွန်လ9ရက်နေ့ကနေ14ရက်နေ့အထိထိုင်းစင်ကာပူဘရူနိုင်းနိုင်ငံတွေကိုသွားရောက်မှာဖြစ်ပြီးမြန်မာနိုင်ငံဒီမိုကရေစီပြန်လည်ရရှိရေးကိစ္စအပါအဝင်ပြီးခဲ့တဲ့အာဆီယံအမေရိကန်ထိပ်သီးအစည်းအဝေးဆုံးဖြတ်ချက်တွေကိုဆက်လက်အကောင်အထည်ဖော်ဖို့ကိစ္စတွေကိုဆွေးနွေးသွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတင်းလာနေမှာပြောဆိုထားပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအတိုင်ပင်ခံပုဂ္ဂိုလ်ဒဲရစ်ချောလက်လာရောက်တဲ့အချိန်မှာနိုင်ငံရေးခေါ်လုံဝင်ရဖို့ဆယ်စုနှစ်နဲ့ချီပြီးဒုက္ခသည်စခန်းမှာစောင့်နေရတဲ့မြန်မာဒုက္ခသည်တွေကတော့ကလေးတငယ်တွေအပါအဝင်ဒုက္ခသည်တွေအားလုံးနိုင်ငံမဲ့ဖြစ်နေရတဲ့အခြေအနေတွေကိုဖြေရှင်းပေးစေချင်တယ်လို့လည်းပြောပါတယ်
။အော်ကျွန်တော်တို့အများစုရဲ့တောင်းဆိုချက်ကတော့အခုလောလောဆယ်မှာဒီထက်မှနေရတာကလေးတွေလည်းအနာဂတ်ကြောက်နေရောလीအဲဒီတော့နိုင်ငံတစ်ခုခုပေါ့လေပို့ပေးပြီးတော့ဒီဒုက္ခရဲ့ကိစ္စကိုဖြေရှင်းပေးဖို့ပေါ့နော်။နိုင်ငံတစ်ခုကခေါ်လုံဝင်ပေးဖို့ပေါ့နော်။ကလေးတွေပညာရေးကြတယ်ဒီမှာဘာမှသူတို့အတွက်ကဘာမှတက်ရှိဖို့မရှိတော့ဘူးလीဘဝတုံးသွားပြီလीစစ်ဆက်တင်တော့ဘယ်နိုင်ငံရဲ့နိုင်ငံသားလို့လည်းပြောလို့မရတော့ဘူးလीဒီထက်မှပဲနေဒီထက်မှပဲကြီးွားပြီးတော့မှနိုင်ငံမဲ့ဖြစ်သွားပြီ
အတိုင်ပင်ခံဒဲရစ်ချောလက်နဲ့အတူထိုင်းနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးလည်းအတူလိုက်ပါလာပြီးခရီးစဉ်မှာအားလုံးမအဖွဲ့ဝင်73ဦးရှိတာပါအတိုင်ပင်ခံပုဂ္ဂိုလ်ဟာထိုင်းနိုင်ငံမှာတော့အစိုးရထိပ်တန်းအကြီးအကဲတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးနှစ်နိုင်ငံကိစ္စတွေကိုဆွေးနွေးသွားမှာဖြစ်တယ်လို့မြန်မာပြည်သူတွေကိုကူညီနိုင်ရေးအတွက်ထိုင်းနိုင်ငံအတွင်းကလူသားချင်းစာနာထောက်ထားမှုဆိုင်ရာအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံဆွေးနွေးတာတွေလည်းရှိနေပါတယ်မဲဆောက်မြို့ကိုရောက်ရှိနေစဉ်အတွင်းမှာရွှေပြောင်းလုံသမားတွေနဲ့ဒုက္ခသည်တွေကိုကျန်းမာရေးနဲ့ပညာရေးကိစ္စတွေကိုအကူအညီပေးနေတဲ့မဲတော်စည်းကမ်းနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအဖွဲ့ AAPP နဲ့လည်းတွေ့ဆုံသွားခဲ့ပါတယ်။အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ပြီးအကူအညီပေးမှုတွေတိုးမြင့်သွားဖို့လည်းရှိတယ်လို့လည်းသိရပါတယ်။မဲလစခန်းမှာလက်ရှိဒုက္ခသည် 28,908 ဦးရှိပြီးကရင်ပါဝင်လူမျိုးပေါင်းစုံမျိုးနွယ်စု73မျိုးနေထိုင်နေကြတာပါ။ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း9ခုရှိပြီးဒုက္ခသည်3000လောက်ခိုလုံနေထိုင်နေကြတာဖြစ်ပါတယ်ရှင်။